COVID ကရောဂါကာလစက်ရုံအလုပ်ရုံတွေမှာယောဂါကူးစက်မှုကိုထိန်းချုပ်ဖို့အတွက်အလုပ်သမားတွေကိုပိုးသက်စေဖြန်းနေတာတွေရှိနေတဲ့အပေါ်အလုပ်သမားအရေးလှုပ်ရှားသူတွေနဲ့ကျန်းမာရေးပညာရှင်တွေကစိုးရိမ်နေတဲ့အကြောင်းပြောပြပါမယ်ကျွန်မအင်တနာထွန်းပါကက်ယောဂါကြောင့်ဆက်ယုံအလုပ်ယုံတွေရာကြီးပိတ်ခဲ့ပြီးတဲ့နောက်ပြန်ဖွင့်ချိန်မှာယောဂါကူးစက်မှုကိုကာကွယ်ဖို့အလုပ်သမားတွေကိုတိုက်ရိုက်ပိုးသက်စေဖြန်းတာမျိုးတွေကြောင့်ကျန်းမာရေးထိခိုက်မှုကိုစိုးရိမ်နေကြပါတယ်။မြန်မာနိုင်ငံကုန်ထုတ်လုပ်မှုနဲ့စက်မှုလက်မှုအလုပ်သမားများအဖွဲ့ချုပ်ညှိနှိုင်းရေးမှူးမတ်နှင်းသစင်ကရန်ကုန်ကဆက်ယုံအချို့မှာလူတကိုယ်စားအခန်းငယ်လေးတွေတဲကိုဝင်ပြီးအဲ့ဒီအထဲမှာပိုးသက်စေဖြန်းပေးတာမျိုးတွေရှိနေပြီးတော့တချို့နေရာတွေမှာကျန်းမာရေးလမ်းညွှန်ချက်နဲ့မညီတာတွေရှိနေတယ်လို့လည်းပြောပါတယ်။
သူတို့ကတော့ပိုးသက်ဆေးကိုတော့ဖျန်းတဲ့ဟာတော့ဒီပိုးသက်ဆေးပုံနဲ့ဖျန်းတာမဟုတ်ဘူးကွာသူတို့ကဒီဆက်ရုံဝင်ဝါဝင်ပြီးဆိုတာနဲ့အခန်းလေးလှုပ်ထားတယ်အဲလှုပ်ထားတဲ့ပုံမှာမှာပေါ်ကနေပြီးတော့ဟိုရေပိုက်တာလိုမျိုးပေါ့နော်အရင်ကတော့မဟုတ်ဘူးအဲ့ဒီဟာတွေနဲ့သူတို့ကဖျန်းတာသူမသိတဲ့လောက်ကတော့ဆက်ရုံကတော့ဒီဟိုကိုသိတဲ့ဆက်ရုံကြီးပဲဆိုလို့ရှိရင်၃ရုံလောက်ရှိတယ်အလုပ်သမားတွေကကျမတို့မသိကြဘူးဒါနဲ့ပတ်သက်လို့ပေါ့နော်ခန္ဓာကိုယ်ကိုတိုက်ရိုက်ရှမ်းတဲ့ကိစ္စရပ်တွေနဲ့ပတ်သက်လို့မသိကြဘူးအမတိလို့တိုင်ကြားမှုမပြုလုပ်တာပါအဲအဲ့ဒါနဲ့ပတ်သက်ပြီးတော့ကျမတို့ကဓမ္မဌာနနဲ့လမ်းညွှန်ချက်တွေနဲ့မညီဘူးဆိုတဲ့ဟာတွေကိုကျမတို့ဖွဲ့ချုပ်ကနေပြီးတော့ဖော်ပြထားပြီးသားပေါ့နော်ဘယ်ဟိုတိုင်ရမလဲဆိုတဲ့ဟာကိုလောကမားတွေကမသိတာအဲကျမတို့ရှိကိုကျမတို့ကဒါကြောင့်မလို့ကျမတို့ဆက်သွယ်ပါဆက်သွယ်ပါလို့ကျမတို့ကပြောနေတာအဲကျမတို့ဆက်သွယ်လာလို့ရှိရင်ကျမတို့ကဒီဟာနဲ့ပတ်သက်ပြီးဓမ္မဝင်ကြီးဌာနကိုကျမတို့တိုင်ရမှာ
ကျမရေးဝင်ကြီးဌာနကတော့ပိုးသက်ဆေးတွေကိုလူခန္ဓာကိုယ်ပေါ်တိုက်ရိုက်ဖြန်းတာမျိုးဟာအန္တရာယ်ရှိတဲ့အတွက်မလုပ်ဖို့ညွှန်ကြားထားပါတယ်။ဒါကြောင့်လဲကျမရေးလမ်းညွှန်ချက်တွေနဲ့မညီတဲ့လောက်ရက်မျိုးတွေတွေ့ရှိရဲဆိုရင်တိုင်ကြားသွားမယ်လို့လည်းမန်နှင်းသစင်ကပြောပါရယ်
။ကျမရေးဝင်ကြီးဌာနရဲ့လမ်းညွှန်ချက်အောက်မှာမပါဘဲနဲ့ဒီလုပ်ငန်းရှင်တွေကမိမိသဘောဆန္ဒဖြင့်ဆေးတွေဖြန်းတာလေမိမိသဘောဆန္ဒလူခန္ဓာကိုယ်ပေါ်ဆေးဖြန်းတဲ့ကိစ္စရပ်တွေကိုကျမတို့ကတော့ဗာတရားနဲ့ပတ်သက်ပြီးဗာလောက်ဆောင်ပါမလဲဆိုရင်ကျမတို့အခုတိုင်ကြားလာတဲ့အလုပ်သမားတွေပေါ့နော်။ဒါမျိုးရှိတယ်ဆိုရင်တမိုင်ဝင်ကြီးဌာနကိုကျမတို့ကဒီချက်လက်တွေကိုပေးဖို့မယ်။ပေးဖို့ပြီးတော့ဒီဆက်ရုံကိုပေါ့နော်။ဘလို့ရေးယူဆောင်ရွက်မလဲဆိုတာတော့အစိုးရပဲဖြစ်ပါလိမ့်မယ်။ကျမတို့ကတော့ဒီကနေဒီလိုလုပ်ဆောင်နေတဲ့ဟာတွေတမိုင်ဌာနလမ်းညွှန်ချက်တွေနဲ့မညီတာကိုတော့အချက်လက်တွေတော့ပေးဖို့ပါ။
ကိုဗစ်ကပ်ရောဂါကာလအတွင်းမှာပြန်ဖွင့်ကြတဲ့ဆက်ယုံအလုပ်ယုံတွေအတွက်ကျန်းမာရေးဝန်ကြီးဌာနကလိုက်နာရမယ့်လမ်းညွှန်ချက်တွေထုတ်ပြန်ထားပြီးသတ်မှတ်ချက်အဆင့်တွင်နဲ့ညီတဲ့ဆက်ယုံတွေကိုပြန်ဖွင့်ခွင့်ပေးကြတာပါဆက်ယုံအလုပ်ယုံတွေမှာကိုဗစ်ကိုကာကွယ်နိုင်ဖို့အတွက်ကျန်းမာရေးဝန်ကြီးဌာနကသတ်မှတ်ထားတဲ့လမ်းညွှန်ချက်တွေကိုအတိအကျလိုက်နာပြီးဝန်ထမ်းတွေအလုပ်သမားတွေကိုအကာအကွယ်တွေစနစ်တကျဝစ်ဆင်ခိုင်းတာတဦးနဲ့တဦးသတ်မှတ်အကွာအဝေးအတိုင်းခက်ခွခွာနေတာမျိုးကသာကိုဗစ်ကိုအဓိကကာကွယ်နိုင်မှာဖြစ်တယ်လို့အထွေထွေရောဂါကုဆရာဝန်ဒေါက်တာမြင့်ဦးကပြောပါတယ်ခန္ဓာကိုယ်ပေါ်တိုက်ရိုက်ပိုးသက်စေဖြန်းတဲ့အလုပ်မျိုးကတော့ကျန်းမာရေးအတွက်အန္တရာယ်များတယ်လို့လည်းဆိုပါရစေ။အ
ဲ့တော့အဓိကကတော့အများစုသုံးနေကြတဲ့ chlorine ပါတဲ့ bleaching powder ပေါ့နော်။ဒါအစွန်းချွတ်သေးတယ်။ဆိုပြီးအစွန်းတွေကိုတော့မှချွတ်နိုင်တဲ့အတိတ်ပဲရှိတယ်။ဘာပဲပြောလူကိုခန္ဓာအတွက်ကကျွန်တော်တို့ဒါအဟိုတင်အစိတ်တောက်ဖြစ်စေတဲ့ disease ဆိုတော့သတ်မှတ်ထားတဲ့အကြောင်းခန္ဓာကိုယ်ပေါ်တွေဖြန်းတာတော့တကယ်ဆုံးကျွန်တော်တို့ရှောင်ကြည့်ပါ။ဒီကအရက်ပြန်ပါတဲ့ဟာမျိုးကိုလက်မှာပုတ်တာတော့တော့ဒါဆိုသဘာဝကျတယ်။အဲ့ဒါတော့မှကျွန်တော်က100% အရက်ပြန်မပုတ်ခိုင်းဘူး 60% တော့ 70% တော့အဲ့လိုမျိုးဖြစ်တယ်ဒီအရက်ပြန်နေရအများကြီးတစ်စက်တည်းဝင်သွားရင်လူတို့သိစေနိုင်တယ်ပေါ့သူကမက်သနောလေးလေအီသနောမဟုတ်တောက်လို့ရတဲ့အရက်မဟုတ်ဘူးအဲ့လိုအမုံနေမုံနေနေ့စဉ်ဖျားနေမယ်တစ်စက်တည်းဝင်နေမယ်ဆိုလဲအာနေရမျက်လုံးနဲ့ဝင်မယ်ဆိုလဲအာနေရပိုးသက်စီလို့ disinfected တရားလူကိုဖျားမယ်ဟာမျိုးမဟုတ်ပါဘူးလူကကာကွယ်ပစ္စည်းတွေဝတ်လို့ရပါတယ်ကျွန်တော်တို့အများနဲ့ပြောတာလက်အိတ်ဆွတ်လို့ရပါတယ်အဲ့လိုမျိုးကျွန်တော်ပြောထားတာပါလမ်းမပေါ်ဖျားနာတော့မှသဘာဝမကျဘူးလေတဲ့ကိုမဟုတ်တော့တာမှာတော့မကြောက်ပြောထားတာဒီလိုဆေးတွေကိုကျွန်တော်ကလူကိုယ်ခန္ဓာမှာတုံးလို့ COVID ကာကွယ်ရေးမှလည်းမထိရောက်တဲ့ပြင်လူတွေအတွက်ကိုအစိတ်တော့ဖြစ်စေနိုင်တယ်ပေါ့နော
်ကျန်းမာရေးသတ်မှတ်ချက်တွေနဲ့ကိုင်းညီမှုရှိတဲ့ဆက်ယုံတွေကို October 12ရက်နေ့ကနေစပြီးပြန်ဖွင့်ခွင့်ပြုထားတာပါဒီလိုပြန်ဖွင့်ခွင့်ပြုလိုက်ပြီးတဲ့နောက်မှာဆက်ယုံတချို့မှာ COVID ကူးစက်မှုတချို့လည်းတွေ့ခဲ့ရတာရှိပါတယ်ရန်ကုန်တိုင်းမှာအများစုအပါအဝင်မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတကြောပြန်တိုးလာနေချိန်မှာပဲကုန်ထုတ်လုပ်ငန်းတွေကိုအစိုးရကပြန်လုပ်ခွင့်ပြုလိုက်တာကြောင့်စိုးရိမ်မှုတွေလည်းထွက်ပေါ်နေပါဗျ။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကတော့ကပ်ရောဂါကြောင့်တိုင်းပြည်စီးပွားရေးထိခိုက်နေချိန်မှာကုန်ထုတ်လုပ်ငန်းတွေကိုအချိန်ကြာကြာရပ်ဆိုင်းထားမယ်ဆိုရင်ယင်းနှိမ့်မြုပ်နှံမှုတွေနဲ့အတူနောက်ဆက်တွဲအလုပ်သမားတွေရဲ့ဘဝရပ်တည်မှုကိုပါထိခိုက်လာနိုင်တယ်လို့ပြောဆိုထားပါဗျ။ဒါပေမဲ့လည်းလုပ်ငန်းတွေကိုပြန်လည်လည်ပတ်ရမှာယောဂအန္တရာယ်ကာကွယ်ရေးစီမင်းစည်းကမ်းတွေကိုအတိအကျလိုက်နာဖို့လိုအပ်တယ်လို့လည်းသတိပေးထားပါရရှင်။ကျွန်မအင်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။